ဥရောပနိုင်ငံတွေကတနက်ကင်ဆာမှုဆိုင်ရာတင်းကျပ်တဲ့ကန့်သတ်ချက်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဝေဖန်ခဲ့ပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာ2015ခုနှစ်တုန်းကအကြမ်းဖက်တိုက်ခိုက်ခံရစဉ်အတွင်းမှာဝန်ထမ်းတွေပြည်သူတွေမှာတနက်တွေရှိခဲ့မယ်ဆိုရင်အခြေအနေကတမျိုးပြောင်းသွားနိုင်တယ်လို့အမေရိကန်ရိုင်ဖယ်အသင်း NRA နှစ်ပတ်လည်ညီလာခံမှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်။ပါရီမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုကြောင့်အဲ့ဒီတုန်းက130ကျော်သေဆုံးခဲ့ပါတယ်။တခါဒီဗြိတိန်နိုင်ငံလန်ဒန်မှာဆိုရင်လည်းတနက်ကင်ဆောင်ခွင့်တင်းကျပ်ထားတဲ့အတွက်ဓာတ်ထုတ်မှုတွေဆူဆူဝါးဝါဖြစ်နေတယ်လို့ဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံဒုတိယပြင်ဆင်ချက်အတိုင်းတနက်ကင်ဆောင်နိုင်တဲ့အခွင့်အရေးကိုကာကွယ်သွားမယ်လို့လည်းသမ္မတကသူ့ရဲ့မင်းကွန်းထဲမှာကတိပြုသွားခဲ့ပါတယ်။လူတွေအများပြားတေဆုံးရတဲ့ပြစ်ခတ်မှုတရားနည်းပါးကိုကြည့်ရင်တနက်ကင်ဆောင်ခွင့်မပြုတဲ့နေရာတွေဖြစ်တယ်လို့ဆိုပြီးအမေရိကန်ကျောင်းတွေမှာဆရာဆရာမတွေကိုတနက်တက်ဆင်ပေးဖို့ကိုလည်းသမ္မတထရမ့်ကထပ်မံတိုက်တွန်းခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ပါကလန်ကအထက်တန်းကျောင်းမှာဖေဖော်ဝါရီလကပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့ကဆိုရင် NRA မှာသမ္မတထရမ့်ပထမဆုံးမိန့်ခွန်းပြောကြတာပါတနက်သမားတယောက်ကျောင်းထဲဝင်ပြစ်ခတ်မှုကြောင့်ကျောင်းသားကျောင်းသူတွေအပါအဝင်18ယောက်သေဆုံးခဲ့ပြီးတဲ့နောက်အမေရိကန်တဝန်းကကျောင်းသားကျောင်းသူတွေဟာတနက်ထိန်းချုပ်ရေးအတွက်အကြီးအကျယ်တောင်းဆိုဆန္ဒပြခဲ့ကြပါတယ်တနက်ကင်ဆောင်ခွင့်ထိန်းချုပ်ဖို့အတွက်သမ္မတကတစုံတရာမပြောပေမဲ့ကျောင်းတွေမှာအသေးချာလေ့ကျင့်ထားတဲ့လုံခြုံရေးတွေတနက်ကင်ထားတဲ့ဆရာဆရာမတွေကိုထားဖို့အတွက်ထပ်ပြီးတော့ပြောပါတယ်Texas ပြည်နယ် Dallas မှာစနေနေ့အထိလုပ်နေတဲ့ဒီ NRA နှစ်ပတ်လည်ညီလာခံကို NRA အဖွဲ့ဝင်ပေါင်း9,000ကျော်လာလိမ့်မယ်လို့ခန့်မှန်းရပါတယ်